တနစ်ချာအုံနောက်ကင်စာခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုအာရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုကြမှာပါ။အာရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်အမတ်မက်ကင်းရဲ့ရိုးလောင်းကိုထားရှိပြီးသူ့ရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓနေ့မှာမိသားစုဝင်တွေတက်ရောက်မဲ့ဂုဏ်ပြုအခမ်းအနားကျင်းပပါမယ်။ပြည်နယ်လွှတ်တော်မှအများပြည်သူလည်းလာရောက်ဂရဝပြုနိုင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ North Phoenix Baptists ခရိယန်ဘုရားကျောင်းမှာသီးသန့်အောက်မေ့ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပါတယ်။ဒီနောက်တောက်ကြနေ့မှာတော့ဝန်ထဲချင်းအထိတ်မှတ်နဲ့အလန်တွေတိုင်ဝက်လွှင့်ထူထားတဲ့မြို့တော်ဝါရှင်တန် DC ကလွှတ်တော်အဆောက်အဦမှာဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ဂါရဝပြုခွင့်ရမှာပါ။အခုလိုအထက်လွှတ်တော်အမတ်မက်ကင်းကိုလွှတ်တော်ခမကြီးမှထားရှိဂုဏ်ပြုမှုဟာဆိုရင်အထူးချွန်ဆုံးနိုင်ငံသားတွေအဖြစ် DC ကလွှတ်တော်အဆောက်အဦခမကြီးမှထားရှိဂုဏ်ပြုခံရတဲ့73ဦးမြောက်အထက်လွှတ်တော်အမတ်လည်းဖြစ်ပါတယ်။စနေနေ့မှာတော့ DC ကဝါရှင်တန် National Cathedral မှာအောက်မေ့ပွဲအခမ်းအနားကျင်းပထားမှာတော့သမရဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားနဲ့ George W. Bush တို့စကားပြောမယ်လို့ခန့်မှန်းထားပါတယ်။အထက်လွှတ်တော်အမတ်ဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုတော့မေရီလန်းပြည်နယ်အနာပိုလစ်ကအမေရိကန်ရေတပ်အကယ်ဒမီရဲ့တင်းကျိုင်းမှာမြုပ်နှံမှာပါသူ့ရဲ့အုတ်ကူထားရှိမဲ့နေရာကစီဗန်မြစ်ကိုအပေါ်စီးကမြင့်တွေ့နေရပြီးသူ့ရဲ့ရေတပ်အကယ်ဒမီတယောက်ခဲ့စဉ်ကအချစ်ဆုံးတငယ်ချင်းဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီး Chuck Larson ရဲ့အုတ်ကူဘေးမှာတရှိထားမှာဖြစ်ပါတယ်ရှင်